မလေးရှားနိုင်ငံမှာဝါရင့်နိုင်ငံရေးသမားအတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဒီကနေ့ဝန်ကြီးချုပ်အဖြစ်ကြံသက်စာကျင်းဆိုပါတယ
်ဝလ္လာဟီဝဘီလ္လာဟီဝတ္တလ္လာဟီဆာယာအန်ဝါဘင်အီဘရာဟင်
1995ရှိပြီဖြစ်တဲ့အန်ဝါအီဘရာဟင်ဟာမလေးရှားနိုင်ငံရဲ့ဆယ်ယောက်မြောက်ဝန်ကြီးချုပ်အဖြစ်ဘီယင်ဆူလ်တန်အဗ်ဒူလာဆူလ်တန်အမက်ရှာရှေ့မှောက်မှာကျန်းသစ်စာချိန်ဆွဲခဲ့တာပါ။ပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာမစ္စတာအန်ဝါရဲ့ PH ပါတီကလွတ်တော်အမတ်နေရာအများစုအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့နိုင်လောက်တဲ့အရေးအတွက်မရခဲ့ပါဘူး။သူ့ရဲ့အဓိကပြိုင်ပွဲဝန်ကြီးချုပ်ဟောင်းမူရီတင်ရစင်းရဲ့ပါတီကလည်းအများစုအနိုင်မရခဲ့ပါဘူးညွန်မောင်းအစိုးရဖွဲ့ဖို့မရေမရဖြစ်ခဲ့တာကြောင့်ဘီရင်ကလွတ်တော်အမတ်တချို့ကိုခေါ်ယူဆွေးနွေးပြီးတဲ့နောက်အန်ဝါအီဘရာဟင်ကိုဝန်ကြီးချုပ်အဖြစ်ထောက်ခံတယ်လို့ဘီရင်ကထုတ်ပြန်ခဲ့ပါတယ်1990ပြည့်နှစ်နောက်ပိုင်းတုန်းကဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်လက်ထက်မှာဒုတိယဝန်ကြီးချုပ်ဟောင်းဖြစ်ခဲ့တဲ့အန်ဝါအီဘရာဟင်ဟာအဂရိလိုက်စားမှုလိင်တူဆက်ဆံမှုတို့နဲ့ဆွဆွဲခံရပြီးနှိရှေထောင်ဒဏ်လဲချမှတ်ခံခဲ့ရပါတယ်။သူဟာလွန်ခဲ့တဲ့အနှစ်20အတွင်းအတိုက်ခံနိုင်ငံရေးသမားအနေနဲ့ရပ်တည်ခဲ့ပြီးအခုဝန်ကြီးချုပ်ဖြစ်လာခဲ့တာပါခင်ဗျာ။